RFI ကိုနားတော်တာဆင်းနေတဲ့တော်တာရှင်များမင်္ဂလာပါရှင်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်21ရာစုပြည်လုံးညီလာခံမှာပြောဆိုခဲ့တဲ့ဒုက္ခသည်တွေဒေသတွင်းမတည်ငြိမ်မှုမှာနေထိုင်ရတဲ့ပြည်သူတွေကိုမေ့မထားသင့်ဘူးဆိုတဲ့စာနာမှုအပြည့်ပါတဲ့မိန့်ခွန်းကိုကျွန်မနှလုံးသားနဲ့နားထောင်ခဲ့ရပါတယ်။ထိုင်းမြန်မာနယ်စပ်တစ်လျှောက်မှာဒုက္ခသည်စခန်း6ခုရှိပါတယ်။နိုဘိုဒုက္ခသည်စခန်းကတတိယအကြီးဆုံးဒုက္ခသည်စခန်းမှာနိုဘိုဒုက္ခသည်စခန်းကိုပြီးခဲ့တဲ့ရက်သတ္တပတ်အတွင်းမှာမြန်မာဒုက္ခသည်တွေနေရရင်ပြန်နိုင်ဖို့ UN ထိုင်းနိုင်ငံကတာဝန်ရှိသူတွေနဲ့မြန်မာအစိုးရအဖွဲ့ဝင်တွေနိုဘိုဒုက္ခသည်စခန်းကိုရောက်ရှိလာခဲ့ပါတယ်။ဒုက္ခသည်တွေရဲ့လူအပ်ချက်ကိုဒုက္ခသည်တွေကအသိဆုံးဖြစ်ပါတယ်။ဒုက္ခသည်စခန်းမှာကြီးပြင်းရတဲ့လူငယ်တွေအတွက်လူအပ်ချက်ကဘာတွေလဲဆိုတာဒုက္ခသည်စခန်းကနေ2013မှာရုံးထွက်လာခဲ့တဲ့မတ်ဆန်းရည်အေးနဲ့ကျမတွေ့ဆုံဆွေးနွေးထားတာတွေကိုဒီတစ်ပတ်တင်ပြပါရစီရှင်။မတ်ဆန်းရည်အေးကဒုက္ခသည်စခန်းမှာ10နှစ်အောင်ခဲ့သူဖြစ်ပါတယ်။အင်ပန်ဘိုးဝကကဝါတဲ့ဘုတ်ခင်းဝါထိုင်ကုန်အခင်းနဲ့စာတင်ခဲ့ရသူပါ။မြမပြီးပြန်ရောက်ချိန်မှာ10နှစ်အောင်လက်မှတ်ကိုအတိအမှတ်မပြုပါဘူး။တင်ယိုးညွန်းနှန်းကမြမပြီးကတင်ယိုးညွန်းနှန်းကိုပဲတင်ခဲ့ရတာပါ။ကိုရန်ပြန်ဖြည့်ပြီးမှဆယ်တန်းဆက်တက်ခွင့်ပြုမယ်လို့တာဝန်ရှိသူတွေကပြောပါတယ်ဒုက္ခသည်စခန်းမှာအချိန်ကုန်ခဲ့ရတဲ့လူငယ်ဘဝကိုညီမပြီးမှပြန်လဲအခြေချနေထိုင်ခြင်းအစဉ်သင့်မဖြစ်ခဲ့ပါဘူးဘဝရည်ရည်အတွေ့ကိုရန်ကျောင်းသူအဖြစ်ပညာဆက်လက်မသင်ကြားနိုင်တော့ဘဲအသက်မွေးဝမ်းကြောင်းလုပ်ငန်းကိုပဲမဆန်းရည်အေးရွေးချယ်ခဲ့ရပါတယ်ဒါကြောင့်ဒီနေ့အချိန်မှာနေရရင်ပြန်ရမယ်ဒုက္ခသည်ကလေးတွေအတွေ့ပညာရေးကိုအဓိကထားစင်စာပေးတဲ့နယ်လို့မဆန်းရည်အေးကပြောစုဆွေးနွေးသွားခဲ့ပါတယ်
။ဒုက္ခသည်စခန်းဆက်ဆက်ရောက်သွားတော့အိမ်မှာကျောင်းဆိုတာလည်းအစိုးရအတိမပြည့်ကျောင်းနေမဟုတ်ဘူးပေါ့နော်။ UN တို့ဘာလို့ကတော့ထောက်ပံ့ထားတဲ့ကိုဟောက်ကိုတင်ရွှေညွှန်းတဲ့နေပိုင်းနဲ့ပဲတင်တဲ့ကျောင်းတွေပေါ့နော်။ဒီမှာလို့လဲတခြားလူတူရှင်တင်နန်းတို့အလိုမျိုးမရှိဘူး။ဒုက္ခသည်စခန်းမှာပဲဆယ်ရအောင်ခဲ့တာ။အဲဒီကနေပြီးတော့မြန်မာနိုင်ငံကိုပြန်လာတဲ့ချိန်မှာဒီမြန်မာနိုင်ငံကကျောင်းတွေတက္ကသိုလ်ကြီးကကြတော့ကိုမအောင်ခဲ့တဲ့ဟာအဒီမှမပြုတ်ပေးနိုင်ဆိုတဲ့ခါကျတော့အဲ့လိုဒီမှာတက္ကသိုလ်ဆက်တက်ဖို့ဘယ်လိုမှမဖြစ်နိုင်ဘူးပညာရေးမှုရုံးသွားလဲသူတို့လည်းသိချာမသိဘူးတော်တော်လေးတော့ဟိုကအခက်ခဲဖြစ်သွားပါတယ်နောက်ပိုင်းကျတော့ဆယ်ရပြန်ဖြေရပုဂ္ဂလိကအကြောင်းမျိုးတော့မဟုတ်ဘူးပေါ့နော်နိုင်ငံသားမှအကြောင်းသွားတက်ဖို့ဒီကကလေးတွေကိုဟို16လပဲပြင်ဆင်ပေးရပါတော့စာတင်တာတို့အဲ့လိုမျိုးတခြားဟာတွေအများကြီးအကုန်လုပ်ပေးရအကြောင်းပေါ့ဒီပုဂ္ဂလိကအကြောင်းတစ်ခုကိုပဲတက်လိုက်ရတယ်ပေါ့မျိုးဒီရောက်တဲ့ခါကျတော့ပြောရမယ်ဆိုရင်တော့ဆယ်နားမှကိုမပဲအောင်ခဲ့တာဆိုတဲ့ခါကျတော့လေဒီမျိုးကြီးပြန်လာလဲ2012တည်းကပြန်လာဆိုတော့ဒီချိန်ထိလည်းရောက်နေပြီအခုချိန်ထိတမင်းမြန်မာပြည်ကတက္ကသိုလ်ကိုတက်ချင်တယ်ဆိုရင်တော့မပဲတက်လို့မရသေးဘူးဆယ်နှစ်ပြည့်ရှိမှပဲတက်လို့ရမယ်ဒီကတည်းကမှနေခဲ့တယ်ဆိုတော့အနည်းဆုံး5နှစ်ကနေပြီးတော့9နှစ်10နှစ်လောက်ကြီးနေခဲ့ပြီးတော့မှမြန်မာပြည်ကိုပြန်လာခဲ့ကြတာဒီမျိုးကြီးတရားပတ်ခါကျတော့လဲပညာရေးအတွက်အခွင့်အလမ်းမျိုးကလည်းဘာမှမရှိဘူး13နှစ်ကနေဆိုလို့ရှိရင်16 19နှစ်နှစ်ဖယ်လောက်အထိကဘာမှရေးရသေးသေးချာမရှိဘဲနဲ့ဖြတ်တန်းရတယ်ပေါ့နော်ဆိုတော့ပညာရေးကဒီပြင်ရလို့ရှိရင်အဲ့လိုဆက်ပြီးတော့ပြီးဘူးလို့ရမယ်ဆိုတဲ့အချက်ကအရင်အရေးကြီးလို့တော့ထင်တယ်
။မဆန်းရည်အေးကပဲခူးတိုင်းဖြူးမြို့နယ်ဇာတိသူဖြစ်ပါတယ်။တမီးအကြီးဆုံးမှုမိသားစုတာဝန်ကိုဝေမျှထမ်းရွက်ခဲ့သူလည်းဖြစ်ပါတယ်။ဒုက္ခသည်စခန်းတွင်းမှာပဲပညာသင်ခဲ့ရတဲ့မဆန်းရည်အေးကသူ့ဘဝအတွက်အကောင်းဆုံးအသက်မွေးဝမ်းကြောင်းကိုရွေးချယ်နိုင်ခဲ့ပါတယ်။မဆန်းရည်အေးရွေးချယ်ခဲ့တာကတော့ကင်မရာကင်ပြီးမှတ်တမ်းရုပ်ရှင်ရိုက်ကူးရေးကိုရွေးချယ်ခဲ့တာပါ။ဝတ္တန်ရုပ်ရှင်ပွဲတော်မှာအကောင်းဆုံးမှတ်တမ်းရုပ်ရှင်အကောင်းဆုံးကင်မရာရိုက်ကူးမှုကိုမဆန်းရည်အေးတို့အဖွဲ့ကရရှိတွားခဲ့ပါတယ်။စက်တင်ဘာ9ရက်ကနေ17ရက်နေ့အထိရန်ကုန်မြို့ဝစီယာရုပ်ရှင်ရုံမှာဝတ္တန်ရုပ်ရှင်ပွဲတော်ကျင်းပခဲ့ပါတယ်။မှတ်တမ်းရုပ်ရှင်ဆိုတာလူတစ်ယောက်အကြောင်းလူ3-4ယောက်အကြောင်းလည်းဖြစ်နိုင်တယ်လို့ဒေတာတစ်ခုနေရာတစ်ခုအကြောင်းလည်းဖြစ်နိုင်ပါတယ်။မှတ်တမ်းရုပ်ရှင်ရိုက်ကူးသူမှရှိရမှာကအတိတ်ကယူသားမှုပဲလို့မဆန်းရည်အေးကဆိုပါတယ်။မှတ်တမ်းရုပ်ရှင်ရိုက်ကူးရေးအဖွဲ့တွေကမဆန်းရည်အေးရဲ့ထမျက်မှုယူသားမှုကြိုးစားမှုကိုအတိမတ်ပြုပြီးနေရာပေးခဲ့ကြပါတယ်။ရန်ကုန်မြို့ပြမှာအခြေချနေထိုင်ပြီးဘဝတိုးတက်ဖို့ကြိုးစားရတဲ့မဆန်းရည်အေးအတွက်စိန်ခေါ်မှုကရှေးရိုးစွဲအမြင်နဲ့တတ်မှတ်မှုတွေပါပဲလို့ထမှန်ပြောဆိုဆွေးနွေးသွားခဲ့ပါတယ်
။ရန်ကုန်လာတဲ့ခါကျမှဒေါ်ရီပိုင်နဲ့နေလို့ရှိရင်လည်းမိန်းကလေးဖြစ်တဲ့အတွက်ကြောင့်ညဘက်အပြင်မထွက်ရဘူး။အဲ့လိုမျိုးတွေပေါ့နော်။ခုလက်ရှိလုံနေတဲ့အလုပ်ကလည်းမှတ်တမ်းရုပ်ရှင်ရိုက်ကူးရေးပေါ့နော်ရုပ်ရှင်နဲ့ပတ်သက်တာမျိုးလုံနေဆိုတော့တစ်ခါတစ်ခါကြာလို့ရှိရင်အဲ့လိုရိုက်ကူးရေးမှာကြာဝါတာမျိုးတွေရှိရယ်အိမ်ပြန်နောက်ကြတာမျိုးတွေရှိရယ် ီအလုပ်ကြောင်ပဲအိမ်ပြန်လာကြတာအဲ့အချိန်မှာစဉ်းစားလို့ရတဲ့တကယ်ချင်းဖုန်းဆက်ပြီးခါရတွေ့မှသွားရေပေါ့နော်အဲ့ဒါကတော့အဓိကအခက်ခဲပါပဲ
မှတ်တမ်းရုပ်ရှင်ဆိုတာလူဘဝအကြောင်းတွေကိုရိုက်တာများပါတယ်ကျမရိုက်ကူးခြင်းဆုံးကဒုက္ခတွေတွေအကြောင်းမှာကင်မရာအယူဆမှာအလင်းအမှောင်ရှိတယ်လို့ဘဝမှာလည်းအလင်းအမှောင်ရှိပါတယ်ကျမဘဝရဲ့အမှောင်ကတော့ဒုက္ခတွေဘဝပါပဲအမှောင်ကျနေတဲ့ဒုက္ခတွေတွေရဲ့ဘဝအမြန်ဆုံးအလင်းရောက်ပါစီဆိုတဲ့မဆန်းရည်အေးရဲ့လူအာမန်ကိုနှက်ဆိုင်စွာဂုံပြုလိုက်ရပါတယ်ရှင်သောတာရှင်များညဝေခံစားနိုင်ကြပါစီကျေးဇူးတင်ပါတယ်ကျမနှင်းပန်းအိမ်ပါ